နိုင်ငံတော်အတိုင်းအမေခန်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီကိုတရုတ်သမ္မတရှီဂျင်ပင်ကတနင်္လာနေ့မှာဝမ်းမြောက်ကြောင်းသဝန်လွှာပေးဖို့ခဲ့ပါတယ်။ဒီနေ့ဟာတရုတ်မြန်မာတနမန်ဆက်ဆံရေးအနေနဲ့
20ပြည့်တိုက်တမရှိကတရုတ်ကွန်မြူနတီပါတီနဲ့NLD ပါတီရဲ့ယင်းကြီးတဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းပြီးနိုင်ငံဆက်ဆံရေးတိုးတက်ဖို့နဲ့The Belt Road လို့ခေါ်တဲ့ကပလန်းစီမံကိန်းမှာလည်းမြန်မာနိုင်ငံနဲ့လက်တွဲကြကြပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိသလိုနေဆက်တည်ငြိမ်ရေးကိုလည်းထိန်းသိမ်းပြီးနေပဲတည်တည်မှာပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းတဝန်လွှာပါဖော်ပြချက်တွေ
ထောင်ဆန်းစုကြည်ရဲ့ရွေးကောက်ပွဲအောင်မြင်မှုကိုနိုဝင်ဘာ15ရက်နေ့မှာဂုဏ်ပြုခဲ့ပါတယ်။ပြည်ခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကမဲအများစုအနိုင်ရကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပေမဲ့နေရာတချို့မှာတော့အငြင်းပေါ်မှုတွေရှိနေပါတယ်။ဒါအပြင်ရွေးကောက်ပွဲပြန်လုပ်ဖို့အရင်အာဏာရကြံ့ခိုင်ရေးပါတီဖက်ကတောင်းဆိုတာတွေလည်းရှိခဲ့ပါတယ်။ရွေးကောက်ပွဲမှာ NLD ပါတီကကိုယ်စားလှယ်920နဲ့အများဆုံးအနိုင်ရခဲ့ပြီးတော့ပြည်ခိုင်ဖြိုးပါတီက83ဦး၊ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်က42ဦး၊ရခိုင်အမျိုးသားပါတီက15ဦးအနိုင်ရခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။